တောင်ကိုရီးယားနိုင်ငံမှာလွတ်တော်ကအရေးယူဖယ်ရှားဖို့မဲခွဲဆုံးဖြတ်လိုက်တဲ့သမ္မတယွန်ဆွတ်ယူကိုအမြန်ဆုံးဖယ်ရှားဖို့အတိုက်ခံခေါင်းဆောင်ကဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကိုဒီနေ့ပဲတိုက်တွန်းလိုက်ပါတယ်။သမ္မတယွန်ကတော့စစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်တဲ့အတွက်ယာရုကဖယ်ရှားဖို့မနေ့ကပဲလွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာပါ။သမ္မတယွန်ကိုယာရုကစံငန့်ထားပြီးဝန်ကြီးချုပ်ဟန်ဒုတ်ဆိုကယာယီသမ္မတတာဝန်ယူထားချိန်မှာဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကရပ်ပေါင်း180အတွင်းစဉ်စားဆုံးဖြတ်သွားမှာဖြစ်ပါတယ်။ဒါပေမဲ့လည်းလူလူခံစားနေရတဲ့ဒုက္ခတွေတတ်တာရအောင်သမ္မတကိုအမြန်ဆုံးယာရုကဖယ်ရှားနိုင်ရေးစဉ်စားဆုံးဖြတ်ဖို့အတိုက်ခံခေါင်းဆောင်လီဂျင်မျောင်းကတိုက်တွန်းလိုက်တာပါ စစ်အုပ်ချုပ်ရေးအမိန့်ကြောင့်တောင်ကိုရီးယားနိုင်ငံမှာတိုက်ပွဲများစွာအတွင်းနိုင်ငံရေးမတည်မငြိမ်မှုတွေနဲ့လည်းကြုံတွေ့ခဲ့ရတာဖြစ်ပါတယ်ခင်ဗျာ